ဖေဖော်ဝါရီ၁ရက်နေ့ကကြာလို့တက်မလို့အာနာသိမ့်လိုက်တဲ့အပေါ်ဆန့်ကျင်ဆန္ဒပြမှုတွေဟာတလကြာတဲ့အထိငြိမ်သက်သွားတာမရှိဘဲဆက်လက်အားကောင်းနေဆဲဖြစ်ပါတယ်။ဒီကနေ့နေ့လယ်ပိုင်းကကြာလို့အင်းစိန်လမ်းမပေါ်မှာရှိတဲ့ဘူတာယုံလမ်းဘက်နဲ့စမ်းကြောင်းဘက်တွေမှာတော့အာနာပိုင်းတွေဘက်ကမျက်ရည်ယိုပုံအတန်ပုံနဲ့ရာဝါကြီးတွေတုံးကလူစုခွဲတာတွေရှိခဲ့ပေမဲ့ဆန္ဒပြပြည်သူတွေကတော့ဖြိုခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါတယ်။ကျွန်းတော်လမ်းမှာရှိတဲ့ဆန္ဒပြလူစုကိုရဲနဲ့တပ်ကမိခိုးပုံးတွေပစ်သွင်းကလူစုခွဲတာတွေရှိရမှာဖမ်းဆီးခံရသူတချို့လည်းရှိပါတယ်။ကျွန်းတော်လမ်းဆန္ဒပြပွဲကိုကိုယ်တိုင်ပါဝင်ခဲ့သူတို့အင်းကတော့ဖြိုခွဲခံရမှုအခြေအနေကိုခုလိုပြောပါတယ်။ဧရိယ
ာတော့ဘာလို့မနေ့ရောင်အောင်ဆိုလို့ရှိရင်တို့ကဒီကတော့လက်ဖက်ဆိုင်ဘိုလ်လမ်းပေါ်ကလက်ဖက်ဆိုင်လာတော့ဒီတော့တက်လာတယ်ဒီနေ့ကျတော့ဒီအဲဒီဘိုလ်လမ်းပေါ်ကနေတက်ပြီးတော့မြောင်မြလမ်းကနေဝင်တော့ပေါ့နော်ဟိုတက်လာတာလေသူတို့အင်အားကျတော့အယောက်40လောက်ရှိနေတယ်ထင်တယ်မဟုတ်လာတော့လေဟိုတက်နေတော့လေဖောက်တယ်အများကြီးပဲအချက်10ကျလောက်တော့ရှိတယ်ဟိုလမ်းကြဲကလူတွေကဝင်သွားတော့လေသူကလမ်းကြဲကိုလည်းဖောက်တယ်မှာဒီနေ့ကတော့နည်းနည်းပေါ့နော်သူတို့အရှိုံနဲ့လည်းတက်လာတယ်နောက်ပြီးတော့အဲ့ဒီမြောင်မြလန်တွေကနေဝင်သွားတာပေါ့ပြည်သူတွေအတားအဆီးလုထားတာကိုလည်းသူကဖယ်လိုက်ကြတာပေါ့အချုပ်ကလည်းပါတယ်လေ
ကျွန်းတော်လက်နဲ့ဗဟိုလန်အတွင်းကိုတပြိုင်နဲ့အာနာပိုင်တက်ဖွဲ့တွေဝင်လာပြီးမျက်ရည်ယိုပုံအများအပြားသုံးပြီးဖြိုခွဲတာဆန္ဒပြလူငယ်တွေကာယံထားတဲ့အတားအဆီးတွေကိုဘူဒိုဇာနဲ့ထိုးဖြက်ကလမ်းတွေတွေထိပါတောက်လျှောက်ဖြိုခွင်းတာကျွန်းတော်လက်နဲ့ပြည်လန်းကြမှာရှိတဲ့မတ်ဒီဂျီလန်တန်တောင်လန်မအူပင်လန်းတို့မှာပိုက်စိတ်တိုက်ဝင်ရှာကနှစ်ဖက်မြက်ပိတ်ဆို့ဖမ်းဆီးတာတွေလုပ်ခဲ့တာတွေရှိတယ်လို့ရက်ကွက်နေပြည်သူတို့ကပြောပါတယ်။ဘာကရလန်းပေါ်မှာနေရာယူထားတဲ့ရဲအင်အား90ကျော်ခန့်ရှိပြီးလန်းတွေတိုင်းမှာပိတ်ဆို့မှုတွေလုပ်နေတယ်လို့ပြောပါတယ
်။အခုလူပဲအပေါ်တွေကတော့အဲ့မှာရှိမှတိုင်းသမားတွေတော့ထပ်ပြီးရောက်လာတယ်ဒီနေ့တည်း။ဒါကြောင့်လားလောဆက်ကြီးတွေမှာခရီးတွေတောင်ကျွန်တော်လမ်းမှာခရီးတွေပိတ်နေတာကိုကြားခေါ်ဖို့လုပ်တဲ့အခါကျတော့ကျွန်တော်လိုက်ပြီးတော့ပတ်ဝင်လာမှတောက်လျှောက်ဘယ်ပေါက်ကိုမှကျွန်တော်ဗလန်းကိုကူးလို့မရဘူးဖြစ်နေလို့ဗျဘလို့မှဝင်လို့မရဘူးဖြစ်နေလို့ဗ
ျနောက်ထပ်ပိုက်စိတ်တိုက်ဖြုတ်ခွဲမှုတွေလုပ်ခဲ့တဲ့နေရာတစ်ခုကတော့အင်းစိန်လမ်းမပေါ်ကဘူတာယုံလမ်းဘက်မှာပါအဲ့ဒီမှာလဲမျက်ရည်ယိုပုံအတန်ပုံးတွေနဲ့ပြေကလူစုခွဲခံခဲ့ရပြီးအဖမ်းဆီးတွေလည်းရှိခဲ့ပါတယ်ဆန္ဒပြနေသူတွေကိုလက်ဖက်ရည်ဆိုင်တွေအိမ်တွေထိပါဝင်ရောက်ရှာဖွေဖမ်းတာတွေလုပ်ခဲ့ပါတယ်ရန်ကုန်အင်းစိန်လမ်းမကြီးပေါ်ကတပိတ်စစ်ကြောင်းကို၃ကြိမ်ထက်မနည်းမျက်ရည်ယိုပုံးတွေပါ၃ကဖြိုခွဲတာတွေဖြစ်ခဲ့ပါတယ်။အင်းစိန်လမ်းမပေါ်စင်ရွေတွင်းပတ်တိုင်နားမှာလဲဆန္ဒပြနေရာကတဆင့်ဆင့်ရှေ့တိုးဖြိုခွဲခံခဲ့ရပါတယ်။ရဲတပ်ဖွဲ့ဘက်ကမျက်ရည်ယိုပုံး၁၀လုံးနီးပါး၃ကဖြိုခွဲခဲ့ပြီးဆန္ဒပြပြည်သူတွေကတော့ဖြိုခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါတယ်။မနေ့ကသွေးမြေခခဲ့တဲ့ပစ်ခတ်ဖြိုခွဲမှုတွေရှိခဲ့တဲ့တင်ငန်းကျွန်းမှာတော့ပြည်သူတွေက4000ကန်လမ်းပတ်မှာဆက်လက်ပြီးဆန္ဒပြနေတာရှိသလိုမနေ့ကစဆုံးသူတွေအတွက်လည်းအမှတ်တရစုတောင်းတာတွေလုပ်ခဲ့ပါတယ်။မြို့ရဲပန်ဆိုရန်လမ်းမနဲ့အနောယထဘက်မှာတော့ဒီကနေ့ညနေပိုင်းမှာရဲအင်အားတိုးချထားကကားနဲ့ရဲအပြည့်နဲ့ပိတ်ဆို့ကာယံတာတွေလုပ်ထားတယ်လို့ရက်ကွက်နေသူတဦးကပြောပါတယ်။
9:00-9:30လောက်ကသွားလိုက်တာအဲ့မာရလေးပန်ဆိုရန်တက်ကနေပြီးတော့သူတို့ကနေဒီကဆူးလေးတက်ကိုမှန်ချန်လာတယ်ချန်လာပြီးကစားအောင်မှာဘာလို့ငုံခုပတ်တဲ့အဲ့မှာမာလေးတို့ဖြန့်ရဲဟိုပြီးတော့ကျတော့ဒီကဆူးလေးတက်ကလည်းရှိရတော့ပန်ဆိုရန်တက်ကိုတော့ဟိုလိုကြီးမယ်ကျွန်တော်ရထားလမ်းမှာတော့ရင်းအင်းကဆက်ဆက်တော့ရှိတယ်မမနဲ့ကလည်းဒီအင်းကြီးစီရဲသူတို့ဒီမနဲ့ကဆိုသူတို့9နာရီခွဲဝင်းရလောက်ပါဆိုရင်အနော်ရထားမှာပြိတ်တာတော့ပုံမှန်တိုင်းပြိတ်ထားရတယ်ဒါပေမဲ့ဟိုဟာမရှိတာကတော့တို့ချင်းအင်က3-4ရောက်လောက်ပဲရှိတယ်သူတို့ကတော့သူတို့ရင်းမှာပဲတိုင်းလေးပဲထိုင်နေကြတယ်ပြီးတော့34ရက်အချိန်မှာသူတို့ကခနာပိတ်ရက်လိုက်တယ်ဆိုရလာဒီခနာနေတော့သူတို့ကတော့သူတို့ပြန်ဆက်သွားတယ်ဒီနေ့တော့ဒီဘက်မှာရေယူပုံမှန်ညပါဆန်ပုံပါမှမဟုတ်ဘူး
ဒီကနေ့မှာတော့စံကြောင်းနဲ့အင်းစိန်လမ်းမပေါ်တွေမှာအဖမ်းဆီးတွေရှိခဲ့ပြီးလူဦးရေ20မကဖမ်းဆီးခံခဲ့ရတယ်လို့ရက်ကွက်နေပြည်သူတွေကပြောပေမဲ့ VOA ကတိကျအတိမပြုပေးနိုင်ပါဘူးရှင်။